တော်တရှင်များမင်္ဂလာပါခင်ဗျာအခုတပတ်မှာပြောချင်တာကတော့ယာသမားတွေနဲ့ပတ်သက်တဲ့အကြောင်းပါမြန်မာနိုင်ငံမှာလယ်သမားတွေကအသင်းအဖွဲ့တွေထူထောင်ပြီးတော့သူတို့တွေရဲ့ဘဝတွေတိုးတက်အောင်ဆောင်ရွက်နေကြပါပြီဒီလိုပဲယာသမားတွေအနေနဲ့လည်းအသင်းအဖွဲ့တွေထူထောင်ပြီးတော့သူတို့ရဲ့လုပ်ငန်းတွေပိုပြီးတိုးတက်အောင်ဆောင်ရွက်သင့်နေပြီဆိုတဲ့အကြောင်းကိုပြောချင်ပါတယ်မြန်မာနိုင်ငံမှာစပားဆိုင်တဲ့မြေဧက16တန်း18တန်းလောက်ရှိပါတယ်အဲ့ဒီလယ်မြေတွေပေါ်မှာစပားဆိုင်တဲ့အိမ်တော်ဦးစီးလဲပိုင်ရှင်လဲသမားဦးရီက6တန်းကျော်လောက်ရှိပါတယ်။ဒါကလင်မီနဲ့ဆိုင်တဲ့ဂိန်းကနန်းမှာပဲမျိုးစုံနဲ့စီထွက်သီးနှံနေအဓိကစိုက်တဲ့ယာမီကတော့ဧက10တန်း17တန်းလောက်ရှိပါတယ်။ဒီနေရာမှာယာသီးနှံကြီးပဲသီးတန်းစိုက်တဲ့ယာတောင်သူဦးရီဂိန်းကနန်းကိုအတိအကျရှာလို့မတွေ့လို့စပားစိုက်တဲ့မြေဧကလဲသမားဦးရီတို့နဲ့အကြမ်းမြင့်အချိုးကျပြီးတွက်ကြည့်ပါတယ်။အကြမ်းမြင့်တွက်ချက်မှုအရယာတောင်သူဦးရီက3တန်း4တန်းလောက်ရှိမယ်လို့ပြန်ပြသဘောအရဇွန်နိုင်ပါတယ်။ရာတောင်သူဦးရီကိုအကြံပြင်းသဘောခံမှန်းတွက်ချက်ပြရတာကတော့ရာတောင်သူဦးရီအတွက်ကလည်းမြန်မာနိုင်ငံမှာအများအပြားရှိတယ်ခံမှန်းသဘောအရလယ်သမားဦးရီရဲ့တဝက်ကျော်ကျော်လောက်ရှိတယ်ဒီတော့သူတို့တွေရဲ့တိုးတက်ရေးကလည်းစပားဆိုင်တဲ့လယ်သမားတွေတိုးတက်ရေးလို့ပဲတိုင်းပြည်အတွက်အရေးကြီးတဲ့ကိစ္စဖြစ်တယ်ဆိုတာကိုမြင်သာအောင်လို့ဖြစ်ပါတယ်ရာသီးနှံတွေဟာတိုင်းပြည်အတွက်ဘလောက်အရေးကြီးတယ်ဆိုတာကိုပုံပြီးမြင်သာအောင်ပြည်ပကိုတင်ပို့လို့ရတဲ့ဝင်ငွေကိုကြည့်ရအောင်ပါမြန်မာနိုင်ငံကတစ်နှစ်ကိုစံတင်ပို့ရာကနေရတဲ့နိုင်ငံသားဝင်ငွေကအမေရိကန်ဒေါ်လာတန်900ဝန်းကျင်လောက်ရှိပါတယ်။ဒီပမာဏကိုယာသီးနှံတွင်တင်ပို့လို့ရတဲ့ငွေပမာဏနဲ့ရှင်ကြည့်ရအောင်ပါ။မြန်မာနိုင်ငံကစံစဘာကိုအဓိကစိုက်ပျိုးတဲ့နိုင်ငံဆိုတော့စံရောင်းလို့ရတဲ့ဝင်ငွေကဘဲတို့နှမ်းတို့ပြောင်းတို့ရောင်းလို့ရတဲ့ပိုက်ဆံထက်ပိုများမယ်လို့ထင်စရာရှိပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့ပဲမျိုးစုံတစ်ခုတည်းကိုတနှစ်တနှစ်မှာနိုင်ငံသားကိုရောင်းလို့ရတဲ့ငွေကဆန်ကနေရတဲ့ငွေထက်နှစ်ဆလောက်ရှိပါတယ်ဒီတော့တင်ပြခဲ့တဲ့အချက်တွေကိုကြည့်ရင်ယာသီးနှံတွေယာတောင်သူတွေကလည်းလယ်သမားတွေလိုပဲတိုင်းပြည်အတွက်အလွန်အရေးပါတဲ့သူတွေဖြစ်တယ်ဆိုတာထင်ရှားလွန်းပါတယ်ဒီနေရာမှာဆောင်းမအစမှပြောခဲ့တဲ့ယာသမားတွေလည်းအသင်းအဖွဲ့တွေတည်ထောင်ဖို့အချိန်တန်နေပြီဆိုတဲ့အကြောင်းကိုပြန်ကြောက်ရအောင်ပါကနဦးအနေနဲ့အသင်းအဖွဲ့တည်ထောင်ရင်ဘလို့အကျိုးကျေးဇူးတွေရနိုင်နေဆိုတဲ့နေရာကနေစပြီးဆွံ့ရအောင်ပါဒီနေရာမှာအသင်းဘွဲ့တွေတူတောင်ပြီးလှုပ်ရှားဆောင်ရွက်နေတဲ့လယ်သမားတွေရဲ့အနေအထားကိုနမူနာတင်ပြပါမယ်2012ခုနှစ်မှာစပြီးတော့စံစဘာအသင်းရဲ့ဦးဆောင်မှုနဲ့မြန်မာနိုင်ငံလယ်သမားအသင်းဆိုတာကိုစတင်တည်ထောင်ခဲ့ပါတယ်နောက်ပိုင်းတော့အဲ့ဒီတဲကလူတချို့ရဲ့နောက်ထပ်လယ်သမားတွေရဲ့ထပ်ပေါင်းပြီးလွတ်လပ်သောတောင်သူလယ်သမားများအသင်းဆိုတာကိုထပ်ပြီးတည်ထောင်ပါတယ်အခုဆိုရင်အဲ့ဒီအသင်းတွေမှာအသင်းဝင်အင်အားတိုင်းနဲ့ချီပြီးရှိနေကြပါပြီ။အဲ့ဒီလိုလယ်သမားအသင်းဖွဲ့ရဲ့အနေနဲ့ဘာတွေဆောင်ရွက်ကြလဲဆိုတော့ဓာတ်မြေဩဇာတွေ၊လေယာသုံးစက္ကရာတွေကိုအကျွေးဝယ်လို့ရအောင်အရစ်ကြဝယ်လို့ရအောင်ကုမ္ပဏီတွေနဲ့ညှိနှိုင်းဆောင်ရွက်ကြတယ်။ဒေသတစ်ခုနဲ့နောက်ဒေသတစ်ခုကလယ်သမားတွေတွေ့ဆုံပြီးအတွေ့အကြုံတွေဖလှယ်ကြတယ်၊စပားမျိုးတွေဖလှယ်ကြတယ်၊သူများနိုင်ငံတွေရဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုပြပထွက်ပြီးတွားလေ့လာကြတယ်။အဲပြီးတော့တလောကဖြစ်ခဲ့တဲ့ရေကြီးရေမြုပ်လို့စိုက်ပျိုးရေးလုပ်ငန်းတွေကိုထိခိုက်တာမျိုးကြုံရင်အစိုးရအနေနဲ့ဘာလို့ပေးတင်နေညာလို့ပေးတင်နေဆိုပြီးတောင်းဆိုမှုတွေလုပ်ကြတယ်ဒီလိုမျိုးလှုပ်ဆောင်မှုတွေအပြင်ဥပဒေပြုရေးလုပ်ငန်းတွေအထိလယ်သမားအသင်းအဖွဲ့တွေကဝင်ပါနေကြပါတယ်တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကိုရေးဆွဲတော့ကဆိုရင်လယ်သမားအသင်းအဖွဲ့တွေကလည်းတော်တော်ကိုတက်တက်ကြွကြွပါဝင်ခဲ့ကြပါတယ်ဒါပေမဲ့တစ်ဖက်မှာတော့တိုင်းပြည်စီးပွားရေးအတွက်အရေးပါတဲ့ရာသမားတွေရဲ့အခန်းကဏ္ဍကတော့ဒီအဆင့်ကိုမရောက်ကြသေးဘူးလို့ဆိုရမှာပါ။ရာတောင်သူအသင်းအဖွဲ့ရဲ့လို့လည်းမဲမဲရရမရှိသေးပါဘူး။အညာဘက်ကိုရောက်တုန်းကတော့ရာသမားတွေကိုအသင်းအဖွဲ့မဖွဲ့ကြဘူးလားလို့မေးတော့အေးဗျာဖွဲ့ကြရင်တော့ကောင်းသားပဲ။ဒါပေမဲ့ဘသူကမှလည်းစဖွဲ့တာမရှိသေးတော့မလုပ်ဖြစ်ကြသေးပါဘူးလို့ဖြေကြပါတယ်။ဒါကလည်းမှန်ပါတယ်။တောသူတောင်သားရာသမားတွေအနေနဲ့သူတို့ဟာသူတို့စပြီးအသင်းအဖွဲ့ဖွဲ့ကြဖို့ဆိုတာကတော့လက်တွေ့မှာခက်ခဲပါတယ်။ဒါကြောင့်လေသမားအဖွဲ့ကိုစံစဘာအသင်းကအစပြုပြီးဖွဲ့စည်းပေးခဲ့တယ်လို့ယာသီးနှံကုံတဲ့အသင်းအဖွဲ့တွေကပဲဖြစ်ဖြစ်အစပြုပြီးတော့ယာတောင်သူအသင်းအဖွဲ့ကိုစတင်တည်ထောင်သင့်ပါတယ်လို့အကြံပြုတင်ပြအပ်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ